joessa. Aatan aado on ni, ne on aja chaseli ni, koza tekeri, on tuja sisen näkuni, ja tuolla vijon ne ye, ne on nasete kuni, sanavarilla nasekuje, taujani. Chama yini agada wonyitana. Daya ludo. Dhamma puza tu dhamma dhabin kana nai. Hoja ato. Chama yini. Dhamma dhidana si. Ajaun daya dhidana da. Asabhya ye. Dhidana rorigu madandin dhare. Sabiriha. Pali rojibe oye lisega. Tu lisega ngu shilin punsure takara ngazan na oune. Tasin shilin biro piore. Tiga nasene cha ouso. Yasabya ye soma diarariha. Yamabye ma yaoshibi. Yamanenganga, siyanangari, teyu pocha ni jare. Tiyarabari ha, alo me miyare po, no? Patane me, piyala miyubiro, shupayin daumave, nezo liye ngayi yuma kone. Dhamase patambuere lo ni jare, dar achinjo, piyala sura miyutare. ပါဆိုတဲ့ပေးရတာရမျက်စောပြရဲ့သုံးမတရားတော်တွေနဲ့မှာကြည့်လိုက်မယ်ဆိုရင်ကျမရင်းတဲ့ပတ်သက်တဲ့အကြောင်းအရာတွေကျမမှုကိုဖြစ်စေနိုင်တဲ့တရားဒေသနာတွေတော်တော်များများပါရှိနေတာတွေ့ရတယ် ဝိနည်းကျမ်းထဲမှာဆိုလို့ရှိရင်ဖြစ်သစ္စာခန္ဓာကဆိုပြီးတော့ဖြစ်သစ္စာဆိုတာဆေးပဲဒါကတော့တရားဓမ္မမဟုတ်ဘဲနဲ့ဆေးဝါးနဲ့ပတ်သက်တဲ့ရှေးခေတ်မှာတွေ့ကြခဲ့တဲ့ဟာပဲမက်ဒီဆင်ဆိုတဲ့တပင်အရာတွေဟာတွေနဲ့ကုသတဲ့နည်းတွေပါတယ် ပိသေစာခန္ဓာကအပိုင်းတစ်ခုပါရှိတယ်အဲ့တော့ဒီကနေ့ကျမ်းမာရေးဝဉ္ကြီးဌာနနဲ့ကျမ်းမာရေးနဲ့အာဂဇဝဉ္ကြီးဌာနတရားလှူဖြစ်သည့်အတွက်ကြောင့်ပိဋကတ်တော်ထဲမှာကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဓမ္မဒေသနာတွေနဲ့ဘယ်လိုဆက်ဆက်ပြီးနေသလဲဆိုတာလေးကို ရှင်းပြဖို့အတွက်ဒီတရားကောင်းစဉ်ကိုယူလိုက်တာပါမြတ်စွာဘုရားကစင်ရင်သုံးသက်ဖို့တုတ်တန်တစ်ခုခေါ်တဲ့အခါမှာယောဘိခွေရူပတ္တဥပ္ပါဒောဒုက္ခတိတောဥပ္ပါဒောရောဂဏံထိတိစရမရဏတ္တပါတုဘောအောစု လူရဲ့တဏ္ဍာမှာရုပ်တရားဖြစ်ပေါ်လာတာထို့တူဝေဒနာဆိုတဲ့စိတ်ခံစားမှုတင်ညာဆိုတဲ့မတ္တမှုသင်္ခါရဆိုတဲ့စိတ်စုံလုံးလပြုမှုနဲ့ဝိညာဏဆိုတဲ့အသိစိတ်ခန္ဓာ၅ပါးပေါ့နော်အဲ့ဒီခန္ဓာ၅ပါးဖြစ်ပေါ်လာခြင်းဟာဒုက္ခဖြစ်ပေါ်လာခြင်းပဲဆိုပြီးတော့ရောဂဏံထိတိယောဂယရှိလာခြင်းလို့ပြောတာ အဲ့တော့ဒီယောဂကဘာကိုပြောတာလို့ဆိုနာကျင်မှုနာကျင်မှုတွေခန္ဓာကိုယ်ရရနာကျင်မှုတွေပါလာတယ်လို့သူဆိုလို့တော့နော်တရားဓမ္မရှုထောင့်ကနေကြည့်လိုက်မယ်ဆိုရင်လူတွေဟာကျမ်းမာတယ်လို့ပြောဆိုနေကြပြီပဲလို့တကယ်ရောတောင်တော့မြည်ကျမ်းမာနေတာဟုတ်ကလားလို့ဆို မဟုတ်ဘူးတခုတော့ရှိနေတယ်။အမှန်ကျမ်းမာတယ်ဆိုတော့မှပဲချွေးချက်ကလေးတွေခန္ဓာကိုယ်မှာရှိနေတတ်တယ်ပေါ့နော်။အဲ့ဒါကြောင့်မို့ဘဝတခုရလာတာကယောဂရလာခြင်းပဲတဲ့။အနှလုံးသွင်းဆင်ခြင်လို့ရတယ်ပေါ့နော်။အဲ့တော့ကျမရေထနာဆရာတော်ဆရာမတွေကျမရေပညာရှင်တွေသတ်မှတ်တဲ့ယောဂမျိုးမဟုတ်ဘူးရိယမြတ်စွာဘုရားဖော်ပြတဲ့ယောဂဟာဘဝမှာရလာရင်နာကျင်မှုဆိုပါလာမှာပဲအလုံးဟာရောဂဆိုနာကျင်မှုပြောတယ်နာကျင်မှုကိုအကြောင်းပြုပြီးတော့ဝေဒနာခံစားမှုဆိုလည်းပေါ်လာတာအဲ့တော့လူတွေမှာလူတိုင်းလူတိုင်းမှာယောဂနှစ်မျိုးစွာရှိနေတယ်။မြတ်စွာဘုရားကရောဂတုတ်ဆိုပြီးဟောတာရှိတယ်။ပါဠိလိုရောဂလို့ခေါ်တာ။မြန်မာလိုလည်းရောဂကိုပဲယောဂလို့ပြောလိုက်တာ။အဲ့တော့ပါဠိမှာဖတ်မယ်ဆိုလို့ရှိရင်ရှားကောင်းနဲ့ရေးတာကိုအာသံနဲ့အင်္ဂလိပ်လိုအာသံနဲ့ဖတ်ရမယ်ဝိုင်းသံနဲ့မဖတ်ရဘူးပေါ့နော်တဘူရောကဝိုင်းနဲ့ရေးတာကရပက်လက်နဲ့ရေးတာမျိုးရောကဆိုတဲ့အနာယောကနာကျင်မှုမျိုးဟာနှစ်မျိုးရှိတယ်တဲ့တစ်ခုကကာယိကရောကနောက်တစ်ခုကစေတသိကရောကကာယိကဆိုတာကာယဣကကာယမှာဖြစ်တဲ့ယောဂနဲ့စေတသိကဆိုတာစိတ်မှာဖြစ်တဲ့ယောဂဒါလည်းကတိခိပညာလည်းပဲနှမျိုးခွဲထားတာပဲလေပေါ့ physical illness နဲ့ mental illness ပေါ့ဒါပါပဲခွဲဖို့ကတော့ကာယယောဂနဲ့ကာယမှာဖြစ်တဲ့ယောဂနဲ့စိတ်မှာဖြစ်တဲ့ယောဂလို့နှပြောရှိတယ်။ယေဇောဘုရားကလောကမှာတဲ့ကာယိကယောဂလို့ဆိုတယ်ကာယယောဂနဲ့ပတ်သက်ပြီးတော့ကင်းရှင်းတဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးလို့ပြောတယ်။အလုံးဟာကာယိကယောဂတော့ရှိကြတာ။ယောဂဆိုတာနာကျင်မှုပဲ။ခန္ဓာကိုယ်ကြီးထဲမှာဟိုနာနာဒီနာနာနာကျင်မှုတွေမှန်တယ်ဗျာ။ထိခိုက်မှုမှန်တယ်ဗျလုံမကြတဲ့ခံစားမှုတွေတတ်တတ်မှုမရှိတာတွေမှန်တယ်ဗျအဲ့ဒါကိုရောဂလို့ခေါ်လိုက်တာသို့တော့ခဏိနာမည်တတ်ထားတဲ့ရောဂမျိုးတွေတော့မဟုတ်ဘူးပေါ့နော်တော့ကာယကရောဂကင်းတဲ့ပုဂ္ဂိုလ်ဆိုတော့တယောက်မှမရှိဘူးတဲ့စေတသိကရောဂဒါလည်းပဲဒီနေ့ခေတ်စေယောဂလို့ခေါ်တာကြတော့တော်တော်ဆုံးဆုံးဝါးဝါဖြစ်လာမှခေါ်တာမြတ်စွာဘုရားကတော့ယဟန္တာကလွဲပြီးတော့စေယောဂကိန်းတဲ့လူတယောက်မှမရှိဘူးပုထုဇဉ်တော့ဥမတကောဆိုတဲ့စကားလည်းရှိတယ်ပုထုဇဉ်ဆိုတာရှုသွင်းနေသူပဲဖြစ်တယ်မကောင်းတာလည်းအကောင်းထင်ခြင်းထင်တယ်အကောင်းကိုလည်းမကောင်းဘူးထင်ခြင်းထင်တယ်စိတ်ထင်မြင်မှုတွေကပုံမှန်မဟုတ်ဘူးလို့ဆိုလို့ရပေါ့နော်စိတ်ဟာပုံမှန်မဟုတ်ဒါပေမဲ့လို့သူဟာတာမန်ထဲမှာတော့ကိုလိုလူတွေကြီးပဲဆိုတော့လူကောင်းပေါ့အားလုံးကလူကောင်းလို့ပဲပြောနေကြတာအဲ့ဒီစေယောဂကင်းတဲ့ပုဂ္ဂိုလ်ဆိုရဟနာပဲရှိတယ်တဲ့ကာယယောဂကင်းတဲ့ပုဂ္ဂိုလ်ကတော့တယောက်မှမရှိဘူးတဲ့ဖရာယနာအပါဝင်ကာယကရောဂကင်းတာရှိဘူးစေရတိကရောဂလို့ခေါ်တယ်စေယောဂကင်းတဲ့ပုဂ္ဂိုလ်ကတော့ရဟနာဖြစ်သွားပြီဆိုရင်တော့ကင်းသွားပြီအဲ့လိုယောဂနှစ်မျိုးဖော်ပြပြီးတော့ဒီတဲ့ဆိုးတဲ့ဖြစ်ပေါ်လာတဲ့ကာယကယောဂတွေဟာဘာကြောင့်ဖြစ်တယ်လဲဆိုတာကိုအကြောင်း၈မျိုးမြတ်စွာဘုရားဟောထားတယ် တိဝကတုတ်လို့ခေါ်တယ်တန်ရတဲ့နေခရမှာတိဝကဆိုတဲ့ပြပိုက်ကိုဟောတာပေါ့တိဝကတုတ်လို့နာမည်ပေးတာအကြောင်းရှင်မျိုးကပါတော့ဆိုလို့ရှိရင်တွေ့ရခန္ဓာကိုယ်ထဲမှာရှိတဲ့တလေးကြောင့်ဖြစ်တဲ့ယောဂအဲ့ဒါတမျိုးတလေးဟာလည်းယောဂဖြစ်ကြောင်းတစ်ခုပဲတီးကြီးဟာလည်းယောဂဖြစ်စေတဲ့အရာတစ်ခုပဲလေဟာလည်းယောဂဖြစ်စေတဲ့တစ်ခုပဲတော့တီးကြီးတလေးလေးညမတိုင်းရင်စီတမတော်တွေပြေးကြည့်လိုက်ဒါတွေသူတို့တိဟမ်ရသော်ပြရဒီတိကျကြောင်ဖြစ်တဲ့ယောဂတလေးကြောင်ဖြစ်တဲ့ယောဂလေးကြောင်ဖြစ်တဲ့ယောဂလို့ဆိုပြီးတော့နောက်တစ်ခါတဏိပါဒအဲ့ဒါတွေရောထွေးပြီးလေတိကျတလေးသုံးမျိုးရောထွေးပြီးတော့ဖြစ်တဲ့ယောဂဒါယောဂဖြစ်ခြင်းအကြောင်းနောက်ဥဒုပြောင်းဥဒုဖောက်ပြန်လို့ဖြစ်တဲ့ယောဂပြောဒါလည်းဆောင်းရောင်တိုင်းချောင်းစည်းကြတယ်နှာစည်းကြတယ်ဒါဥဒုပေါ့နော်တွေ့ရောက်လိုက်တွေ့ယောဂတွေဆောင်းရောင်တိုင်းဆောင်းမိုးရောက်တဲ့ကမိုးတွေ့ရခန္ဓာကိုယ်ပါယောဂတွေပြည့်ပြည့်ဖြစ်လာတယ်အဲ့ဒါဥဒုဖော်ပြလို့ဖြစ်တယ်လို့သူတို့ဆိုတယ်နောက်တစ်ခုကတော့ဝိတ္တမပရိဟာရစာလို့တောင်းတယ်ဝိတ္တမပရိဟာရစာဣရိယာပုတ်မမြတ်တာလူရခန္ဓာကိုယ်ကြီးစွာတဏှိကုံထိုင်နေရင်လေအထိုင်လွန်တယ်တဏှိကုံအိတ်နေရင်လေအိတ်လွန်မှာပဲတဏှိကုံလမ်းလျှောက်နေရင်လေလမ်းလျှောက်အဲ့ဒီလျောင်းထိုင်ရသွားဆိုတဲ့ဒီဣရိယာပုတ်လေးပါဟာမမြမတာတခုတည်းပဲလွန်ကဲပြီးတော့နေလို့ရှိရင်ယောဂဖြစ်တတ်တယ်ဒါလည်းခဏိလက်ခံထားတာပဲဒီလက်ကအဲ့ဒါကိုဝိသမပရိဟာရစာလို့ခေါ်တယ်နောက်တစ်ခုကတော့ဩပက္ကမိကဩပက္ကမိကဆိုသူကြောင့်ဖြစ်ခိုးကြောင့်ဖြစ်သူစုံတယောက်ရဲ့လုံလပယောဂကြောင့်ယောဂရသွားတယ်။နောက်ကိုယ့်ရဲ့လုံလပယောဂယောဂအစီရင်ဖြစ်တာလို့ပါလို့ပေါ့ထိခိုက်သွားတယ်ယောဂတစ်ခုဖြစ်သွားတယ်။အဲ့ဒါကိုဩပက္ကမိကလို့ခေါ်တယ်။နောက်ဆုံးတစ်ခုကတော့ကမ္မဝိပါကဆာကံကြောင့်ဖြစ်တယ်လို့ပြောတာကံကြောင့်ဆိုတဲ့ဟာကတော့ယောဂဖြစ်ဖို့မျိုးစီကိုပါလာတဲ့သဘောခန္ဓာကိုယ်ထဲမှာကိုမျိုးစီကပါလာတဲ့ဟာဒီယောဂဖြစ်ဖို့ရအတွက်မျိုးစီပါလာတယ်အဲ့လိုယောဂဖြစ်ကြောင်းတရားရှင်မျိုးမြတ်စွာဘုရားဟောထားတာရှင်တိယကတော့အဲ့ဒီတမျိုးမျိုးကြောင့်လူတွေမှာယောဂရကြတယ်ဟုတ်ပြီအဲ့လိုယောဂရတဲ့အခါကျတော့သူယောဂကိုပြောင်းစီနိုင်တဲ့ဆေးဝါးလေဖော်ဆကြတယ်နောက်တိုင်းဆေးအရှိတိုင်းဆေးတပင်ကရတဲ့ဟာဘယ်မက်ဒီဆင်းဆိုတာဆေးမျိုးစုံဖော်ဆပြီးတော့ခန္ဓာကိုယ်ရဲ့ချုပ်ရင်းချက်တွေကိုပြုပြင်ပြီးတော့ကုသကြတယ်။ဒါကတော့ယုတ်ကိုယုတ်နဲ့ကုတဲ့သဘောပဲ။နော်။ဆေးနဲ့ကုတယ်ဆိုတာယုတ်နဲ့ယုတ်ကိုယုတ်နဲ့ကုတယ်။သို့တော်လေရသော်ဘုရားဒေသနာတော်တွေလည်းကြည့်လိုက်လို့ရှိရင်ဆေးတစ်ခွက်မှမတိုက်ဘဲနဲ့ယောဂပျောက်သွားတဲ့နည်းရလည်းရှိနေပြန်တယ်။အဲ့ဒါကြတော့ဓမ္မဒေသနာဆေးလို့ပြောတယ်တရားတော်ဟောပြောပြခြင်းအားဖြင့်လည်းပဲလူတွေရဲ့တဏ္ဍာမှာရှိတဲ့ယောဂပျောက်နိုင်တယ်ဒါတော့စိတ်ဆွမ်းအားနဲ့ပြောတာစိတ်ကနေပြီးတော့ကုလိုက်လို့ရှိရင်လည်းယောဂဝေဒနာတွေပျောက်သွားတယ်ဆိုတာအဲ့ဒါနဲ့ပတ်သက်ပြီးစဉ်းစားကြည့်စရာတွေရသဘရလက်ထက်ကပတ္တစာရီလို့ခေါ်တဲ့အမျိုးသမီးတယောက်ဟာအဝမကအောင်တက်တက်ခါယူသွားတယ်ကုခေဆိုရင်စိတ်ဒဇယောဂတဲ့ပေါ့နော်စိတ်ယောဂတဲ့လို့ အဲ့သူဘာကြောင့်ယူသွားတာတုံးဆိုတောကကြောင့်ယူတာသူ့ကိုတောကုံမတ်တကလို့စပေးမှသုံးတယ်တောကဥမတ်တကလူတွေယူသွားတာဟာအကြောင်းအမျိုးမျိုးရှိတယ်ပေါ့စိတ်နဲ့ပတ်သက်လာလို့ရှင်လွန်ကဲတဲ့တောကမထိနိုင်မသိနိုင်ဘူးဆိုလို့ရှင်လေအဲ့ဒါယောဂတစ်ခုဖြစ်သွားယူသွားသွားတယ်တဏှာကမထိနိုင်တဲ့ပုဂ္ဂိုလ်ကြราคုံမတ်တကလို့ခေါ်တယ်ဒေါသကြီးပြီးတော့ကိုဒေါသကိုမထိနိုင်ဒေါသမတ္တကအုံမတ္တကလည်းရှင်မျိုးလောက်ရှိတယ်အဲ့ဒါလို့အကြောင်းတရားကိုကြည့်ပြီးတော့ရှင်မျိုးပေါ့နော်ခွဲတာအဲ့ဒါတွေကစိတ်နဲ့ပတ်သက်တဲ့ယောဂတွေကြီးပဲကောင်းအဲ့တော့ပဒါစာရိဟာခုခေတ်လူဒီPsychotherapy လို့အခုကတော့ဆေးတိုက်ပြီးလုပ်တဲ့ဟာပေါ့နော်ဆွေးနွေးဆေးတိုက်ပြီးတော့ကုသတဲ့နည်းတွေပေါ့အဲ့တော့ပဒါစာရိဟာမြတ်စွာဘုရားဟောလိုက်တဲ့တရားကြောင့်အယူပြောက်သွားရုံမကယဟန္တာတောင်ဖြစ်သွားဒါလို့ယူသွင်းနေတဲ့ပုဂ္ဂိုလ်ဟာယဟန္တာဖြစ်သွားတာဘာကြောင့်လဲဘယ်လိုလို့ဖြစ်နိုင်တာလဲစင်သားရပါတော့နောက်တစ်ခုကရဟန္တာဖြစ်တဲ့ရှင်မကတ္တဗတောရဆောက်တည်တဲ့တောရကြောင့်ဘုန်းကြီးဆိုတော့တောထဲမှာပဲအမြဲနေတယ်ပိပလိဆိုတဲ့လိုင်ကူထဲမှာနေရင်မထနိုင်အောင်ယောဂရတယ်မြတ်စွာဘုရားကြွပြီးတော့ဘုရင်ခုနှစ်ပါးတရားဟောလိုက်တာအဲ့ဒါနိုင်ရင်ကနေယောဂပြောက်သွားတယ်အဲ့ဒါစိုက်ကိုသရပီတစ်မျိုးပဲတားတယ်အဲ့ယောဂပြောက်သွားတာလုံးဝပြောက်သွားတာစိတ်တစ်ခွဲမှမတော့အောင်နော်တခါရှင်မောကလန်လည်းအဲ့ဒါလိုပဲယောဂရနေတယ်မြတ်စွာဘုရားကိုယ်တိုင်ကြွပြီးတော့ဘုရင်ခုနှစ်ပါးတရားဟောတာဓမ္မဒေသနာဆေးပေါ့နော်အဲ့ဒီတရားကိုနိုင်ရနေပြီသူလည်းယောဂပြောက်သွားတယ်မြတ်စွာဘုရားကိုယ်တိုင်လည်းရမယံခမကျမ်းမမှာဖြစ်တယ်မကျမ်းမမှာဖြစ်တဲ့အခါကျတော့အဲ့ဒီဘုဆင်သုတ်ကိုရှင်သာရိပုတ္တရာရဲ့ညီတော်တဲ့ရှင်ဆုံနာကိုရွတ်ဆိုခိုင်းပြီးတော့မြတ်စွာဘုရားကအဲ့တရားကိုနိုင်ရကနေပြီးတော့ယောဂပြောက်သွားတယ်ကိုဟောတဲ့တရားပဲเนาะကိုဟောတဲ့တရားကိုပြန်နာလို့ရတယ်အဲယောဂပြောက်သွားတယ်အဲ့တော့ယောဂပြောက်သွားတဲ့ဤစနစ်တရားဘလို့ကြောင့်ယောဂပြောက်သွားလဲဒါစဉ်းစားအောင်ဘလို့ဆက်ဆက်မှုရှိနောက်တစ်ခါနကုလပိတာဆိုတဲ့တကကြီးကအကြီးအကျယ်နေမကောင်းဖြစ်နေဆွေမျိုးစုံတိုက်တော့လေသူယောဂမပြောက်ဘူးမပြောက်တော့ဒကမကြီးကသူ့တရားဟောတယ်ဓမ္မဒေသနာဆေးသူကတရားသူတောတပန်နေဆိုသူ့ဒကမကြီးကဘာတွေဟောတော့ဆိုလို့ရှိရင်ကျမကိုစိတ်မချတဲ့အနေနဲ့မတွေးပါနဲ့တဲ့ငါမရှိရင်တော့နကုလမာတာဟာလောကန်စားတော့နိုင်မှာမဟုတ်ဘူးလို့ရှင်တွေးမိအောင်တွေးလိမ့်မယ်အဲ့လိုမတွေးနဲ့တဲ့ကျမရက်ကန်ချင်းငယ်တဲ့လုပ်ငန်းတို့ရက်ကန်လုပ်ငန်းအိမ်တွင်းလက်ငန်းကျွမ်းကျင်နေတဲ့အဲ့ဒါနဲ့ကျမဝန်ကြောင်းနိုင်တယ်ပြောတာအဲ့လိုပဲစုံပြောတာနော်ရှင်အတွေးမိအောင်တွေးလိမ့်မယ်တဲ့ငါမရှိလို့ရှိရင်ငါတည်တော့လို့ရှိရင်နကုလမတ္တဟာနောက်အိမ်တော်များထူနေမလားလို့သူဆိုရရှိတယ်လေတွေးတတ်တယ်ဒါအဲလို့လည်းမတွေးနဲ့တဲ့ရှင်နဲ့ကျမနဲ့အတိဆုံးပဲကျမတို့ဟာပြမစရိယသိက္ခာဘုဆောက်တည်ထလာအနှစ်30ရှိပြီတော့သူအဲ့ဒါတွေပြောပြအဲ့ဒါနဲ့နားထောင်ရင်နားထောင်ရင်နဲ့ဆေးတိုက်လို့မရတဲ့ယောဂါပျောက်သွားတယ်ကဲ ဓမ္မဒေသနာဆေးရဆေးတိုက်တာမပြောက်တဲ့မကြမ်းမှဖြစ်နေတဲ့ယောဂါပျောက်သွားပြန်အဲ့ဒါလေဘာကြောင့်ပျောက်တာလဲဘယ်လိုဆက်ဆက်လုပ်လဲတော့မြတ်စွာဘုရားကိုယ်တိုင်ဟောမြတ်စွာဘုရားကိုယ်တိုင်ဟာတတ်တော်80ဆက်ပြည့်ပြီးတော့ဒီဝါဆိုတဲ့အချိန်မှာနောက်ဆုံး45ဝါပြောင်းဝါဆိုတယ်ဝေလူဝါဆိုရွာလေးမှာဝါဆိုတယ်ဝါလဲဆိုပြီးရောအပြင်းအထန်မကြမ်းမမှဖြစ်သွားတယ်အဲ့လိုအပြင်းအထန်မကြမ်းမမှဖြစ်တဲ့အခါကျတော့သူ့အတွက်တော့လုံငန်းအပြည့်တတ်နေပြီမြတ်စွာဘုရားသို့တော်မြတ်စွာဘုရားကိုယ်တိုင်တရားဟောမှအကျွတ်တရားရမယ်သူပတ္တဆိုတဲ့ပြပိုက်ကြီးကနောက်ဆယ်လားမြောက်မှဖះစီရောက်မှဖះနဲ့တွေ့ရအဲ့ဒီအချိန်ကျမှသူ့ညာကပွင့်မှခုချိန်မှစိတ်လည်းမဝင်စားဘူးသူ့ကျွတ်တရားရမှာမဟုတ်ဘူးအကယ်၍လားဆယ်လားစောပြီးတော့မြတ်စွာဘုရားပြိဋိဘံဆံတော်မယ်ဆိုလို့ရှိရင်သူပ္ပတ္တအတွက်ကြီးကျယ်ဆုံးရှုံးတော့နောက်ဖះဆိုမျောလေဦးနော်ဖះတော့မှမသိဘူးနော်မြတ်စွာဘုရားရဲ့နောက်ဆုံးတပည့်လို့ခေါ်တာပေါ့သူပ္ပတ္တဆိုအသူ့အတွက်မြတ်စွာဘုရားငဲညာတယ်ဘာဖြစ်လို့ကြိုသိနေတာတော့ဆိုမြတ်စွာဘုရားမနေ့တစ်ချိန်ညနေတစ်ချိန်အဲ့ဒီတည်းညံကွန်ရက်စာဖြန့်ကျက်ပြီးတော့ကြည်လေရှိတယ်။မြေရန်ချီတာအဲ့ဖရာအလုပ်တစ်ခုပဲ။ဒီဘက်ဆက်ကုနဲ့ချီပြီးတော့ချီလိုက်တာ။ဘာဘသူဟာအချိန်နေကောင်းတယ်လဲ။ဘသူဟာတရားဓမ္မတဲ့ဒီဆက်တယ်လဲ။ဘသူဟာကုသိုလ်ကောင်းမှုတွေလုံလာခဲ့လို့ငါဟောတဲ့တရားကိုနားလည်နိုင်စွာရှိတယ်လဲဆိုတယ်။အဲ့ဒီအတွက်ကြည်လိုက်တဲ့အခါမှာရသဗျာဟောလို့နားလေတော့ဖို့အနေထားတွေရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ညာနဲ့မှလာပေါ်တယ်ပေါ်လို့ရှိရင်ဘလောက်ပဲဝေးဝေးမြတ်စွာဘုရားသွားတယ်ကိုညောသွားသင်ရင်သွားတယ်စိတ်နဲ့သွားသင်ရင်သွားတယ်သွားပြီးတရားဟောတော့ပဲကောအဲ့ဒီတော့ယူတဲ့ညာကွန်ရက်နဲ့ညာတစ်ခါမနေ့တစ်ခါအဲ့လိုကြည့်နေရှိတယ်ကြည့်တော့သူပ္ပတ္တအကြောင်းကိုသိထားတယ်ဒါကြောင့်မို့ကေပြီသူဟောတဲ့တရားမနာရဘူးဆိုရင်သူပ္ပတ္တဟာအကြီးကျယ်ဆုံးရှုံးနေတတ်သွားမယ်တရားမနာလိုက်ရလို့အသိဉာဏ်တွေထက်မြက်တဲ့အတန်းနဲ့ဆုံးရှုံးသွားသူ2ယောက်ရှိခဲ့တယ်မြတ်စွာဘုရားမပွင့်ခင်လေးတွင်ဘုရားတရားမဟောခင်လေးတွင်တည်သွားကြတယ်တူကအလုံးကြောက်ဘူးရလိမ့်မယ်အလာရကလာမဆိုတဲ့ယသိနောက်တူကဥဒကရမပုဒ္ဒဆိုတဲ့ယသိသူတို့တို့ဟာတပ္ပထကျင့်စဉ်ကိုပေါပေါရောရောကျင့်ပြီးတော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေပဲအဆင့်၈ဆင့်ရှိတဲ့ထင်မယ်တူက9ဆင့်ပေါမြောက်တယ်အလာရကလာမ9ဆင့်ထိအောင်ပေါရောက်တယ်သမားလေးကျင့်စဉ်မှာ9ဆင့်ထီအောင်ဥရကရမဗုဒ္ဓကတော့8ဆင့်ထီအောင်အပြည့်သက်ထီအောင်ပေါ်ရောက်တယ်သို့တော့သူတို့ကိုဝိပဿနာတရားဟောလိုက်လို့ရှိရင်ဘဝတစ်ခုကြောဖြတ်သွားနိုင်ပါတယ်နိဗ္ဗာန်ထီအောင်ပေါ်ရောက်သွားနိုင်တယ်အဲ့ဒါလေးလုံနေသို့တော့မြတ်စွာဘုရားဖျားဖြစ်ပြီးတဲ့နောက်မှာတရားဟောမလို့ကြည်လိုက်တဲ့အခါတရားဟောမလို့ကြည်တဲ့နေ့မတိုင်ခင်က9ရက်ခန့်ကအာလာရကာလမသိသွားတယ်နောက်တယောက်ကြည်လိုက်တဲ့အခါမှာညာဦးကမှသိသွားတယ်မနဲ့ကြည်တာညာဦးကမှဆုံးသွားတယ်အဲ့ဒီမှာမြတ်စွာဘုရားမဟာဇာနိယောဝတ္တသူတို့ဟာတကယ်ကိုအကြီးကျယ်ဆုံးရှုံးသွားပြီသူတို့အတွက် အကြွေတရားနာလိုက်မယ်ဆိုရင်သူတို့ကတန်တရားဝကလွတ်သွားတယ်အခုတော့သွားတော့တန်တရားထဲမှာသွားလဲကြအောင်ပါခဏိတိအောင်ကဘာထဲမှာရှိနေတယ်သူတို့နောက်ဖရဲပဲတော့ပွင့်မှမသိဘူးနောက်ဖရဲတရားနဲ့လွဲနေသေးရင်သူတို့တန်တရားထဲမှာရှိနေဦးမှာပဲတန်တရားထဲရှိနေရင်တန်တရားဒုက္ခတွေတွေ့နေဦးမှာပဲဒါတန်တရာဒုက္ခကိုရှောင်ထွက်ပြေးလို့မရဘူးတချို့ကတော့ဒီဘဝသေအေးတယ်လို့ထင်တယ်เนาะဘဝတစ်ခုကိုဆုံးသတ်လိုက်လို့ရှင်အေးသွားတယ်လို့ထင်ပြီးတော့ဟုတ်တာပေါ့ဒီဘဝဒုက္ခလေးတော့တွေ့တာပေါ့နောက်ထပ်ဒီကြီးတဲ့ဒုက္ခတွေ့နိုင်သေးတယ်လေအဲ့ဒါကိုမမြင်နိုင်ဘူးမမြင်နိုင်တော့ကိုယ့်ကိုယ်စူးစိုက်လောက်ကြတာတွေပါတယ်ဖြစ်ကုန်ကြเนาะသေအေးတယ်ဆိုပြီးတော့လေဦးထင်းနဲ့စူးစိုက်လောက်တာတော့400ကျော်လောက်ရှိတယ်လို့ကြားတယ်။ဟောပြီးမှာကို။အဲတေးအေးတယ်ဆိုတဲ့အတွေးနဲ့လောက်ချတာတို့မခံနိုင်တော့တေး။တော့ဒီလိုဒုက္ခရောက်လာကြတာတွေဟာတရားဓမ္မဆေးနဲ့မတွေ့လိုက်လို့တန်တရာဟောကမကြွတဲ့အပြင်မှာရောဝိရဏတွေမပြောက်ဖွဲနဲ့ဖြစ်သွားတာတွေရှိတယ်။ဟုတ်ပြီကာယကရောဂစေတသိကရောဂလို့နှစ်မျိုးရှိတယ်။ဓမ္မဒေသနာဆေးဟာစေတသိကရောဂကိုလည်းပျောက်စေတယ်ကာယကရောဂကိုလည်းပျောက်စေတယ်သူက။ဘယ်လိုဆက်ဆက်နေလဲ။ဘယ်လိုဆက်ဆက်နေလဲ။ဘာကြောင့်ယောဂပျောက်တယ်လဲ။နောက်ကိရိမန္နနာတုတ်ဆိုတာရှိတယ်။ကိရိမန္နနာယဟန်ဟာအကြီးကျယ်နေကောင်းဖြစ်နေတယ်ရှန္ဒနာကယသောဘုရားတော်ပင့်နေရှင်ဘုရားကိရိမန္နဒာဆိုတဲ့ကိုတော်တော်တော်နေမကောင်းဖြစ်နေတယ်တဏှာသဖြင့်သူစီကိုကြွပေးပါအောင်လို့တော့မြတ်စွာဘုရားကအာနန္ဒာတင်ညာဆေဘာတရားငါဟောပြလိုက်မယ်အဲ့ဒီတင်ညာဆေဘာတရားခိရိမန္နနာကိုခေါ်လိုက်အဲ့ဒီတရားနာပြီးရင်သူယောဂပျောက်သွားလိမ့်မယ်တကယ်လည်းပျောက်သွားတယ်ခိရိမန္နနာတောက်ဆိုရှိတယ်တင်ညာဆေဘာတရားကိုခေါ်ပြီးလိုက်တာဒါဝိပဿနာရှုဖို့ဆယ်မျိုးတင်ညာကို၉မျိုးနောက်ကအာနာပါနသတိထွက်လေဝင်လေလေ့ကျင့်နေဟာနဲ့အနမနတတရားအထုတ်တာကိုယသဗျာရှင်းဟောလိုက်တာရှင်အနန္ဒာကဘုရားစီကသင်ပြီးတော့ခိရိမန္နယဟန်ကိုသွားဟောတဲ့အခါမှာရှောကချက်ချင်းပြောက်သွားတာတိတရားနာပြီးပြောက်သွားအဲ့တော့ဓမ္မတိဒနာဆေးကဘာကြောင့်ယောဂကိုပြောက်စေနိုင်ဘယ်လိုဆက်ဆက်တယ်လဲတခါတုန်းကအင်ဒိုနီးရှားကရောက်လာတဲ့ပမောက္ခတယောက်ကဒီမိကုံးကိုပေးဘူးတယ်ပဒါစာရီဘာလို့အယူပြောက်တရားနာရတယ်ဘာလို့အယူပြောက်သွားလဲဘုဇင်တရားနာရတယ်ဘာလို့ယောဂပြောက်ကြလဲဒီမိကုန်းနေမိတာပေါ့နော်ခုနမြတ်စွာဘုရားကိုယ်တိုင်လဲဝေလူဝရောလေးမှာယောဂကလိုက်တဲ့အချိန်မှာယောဂအကြီးကျယ်ဖြစ်တယ်အဲ့ဒီယောဂအကြီးကျယ်ဖြစ်တာသူပဒအတွက်ဆယ်လရသော်ဗျာဆောင်းအောင်မဆောသူရခဏသူခဏကိုမှာဆွဲကတ်တဲ့ယောဂဟာဒီတိုင်းထားလို့ရှိရင်အသက်ဆုံးရှုံးသွားနိုင်တယ်အဲ့တော့ဒီယောဂကိုစိတ်စွမ်းအားနဲ့ဆယ်လတိတိမပေါ်အောင်လုပ်ထားတယ်မြတ်စွာဘုရားအဲ့စိတ်စွမ်းအားမြတ်စွာဘုရားကတလောက်ကြီးတယ်ဆယ်လတိယောယောဂကိုတွန်းထုတ်ဖယ်ရှားထားတယ်ပျောက်ထားတော့မဟုတ်ဘူးနော်ဖယ်ထားလိုက်တာယောဂဘာနဲ့ဖယ်ထားတော့ဆိုအာယုသင်္ခါရဖလသမပတ်လို့ခေါ်တယ်အာယုသင်္ခါရဖလသမပတ်ဆိုအာယုသင်္ခါရဆိုတာအသက်ကိုထိမ့်သိမ်းဆော့ရှော့နိုင်တဲ့ဖလသမပတ်စိတ်ဆွမ်းအားတစ်မျိုးပဲဝိပဿနာကိုအသေးစိတ် ယိုယိုဖလာသမာဘတ်နဲ့မတူဘူးသူကအာယုသင်္ခါရဖလာသမာဘတ်ဖိုးဝင်စားတဲ့ဖလာသမာဘတ်ကတစ်မျိုးအာယုသင်္ခါရဖလာသမာဘတ်ကတစ်မျိုးနော်အဲ့တော့အာယုသင်္ခါရဖလာသမာဘတ်ဆိုတာယောဂဝေဒနာကိုတွန်းလှန်ဖယ်ရှားထားတဲ့ဖလာသမာဘတ်မျိုးဝင်စားပြီးတော့ချက်ချင်းကြီးနလန်ထနေကောင်းသွားတယ်ဆေလာတိရိကျမ်းမာသွားတယ်မြတ်စွာဘုရားအဲအဲ့ဒီငါရလွတ်တယ်ဆိုအဲ့ဒါနောက်ပိုင်းကျတော့အဲ့ဒီထိမ့်တဲ့အလုပ်ကိုမလုပ်တော့ဘူးနောက်3လဆိုရင်ဒီဆေလာပဲထိမ့်ပေးတာကျန်တဲ့လာတွေမထိမ့်တော့ဘူးလို့ဆိုပြီးတော့မြတ်စွာဘုရားဆုံးလွတ်လိုက်တာအဲ့မှာတက်တော့80ပြည့်တယ်အဲ့တော့ဒါတွေဟာစိတ်ဆွမ်းအားတွေနဲ့ယောဂတရားဆွမ်းအားနဲ့ယောဂတွေပျောက်သွားတာ။ဘာဖြစ်လို့ပျောက်တာလဲ။ဘယ်လိုဆက်ဆက်တယ်လဲဆိုရင်အင်ဒိုနီးရှားပရိုဖက်ဆာမေးတော့ကရုပ်နဲ့နာမ်နဲ့ဆက်ဆက်မှုရှိပုံလေးကိုပြောပြတာ။သာသတာပစ္စယောဆိုတဲ့ပထမပါတယ်နိစိတ်တစေရတိကဓမ္မစိတ်တသမုဋ္ဌာဏံရူပနံသဟာသတာပစ္စေနပစ္စယောလူရည်တဏ္ဍမနံပိုင်းဆိုင်ရာစိတ်စေရတိတွေဖြစ်လာတဲ့အခါမှာအဲ့ဒီစိတ်စေရတိတွေကနေပြီးတော့စိတ်တသမုဋ္ဌာဏစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကိုတခါတည်းထုတ်တာစိတ်ကလေးဖြစ်လိုက်တာနဲ့ရုပ်ကိုထုတ်ပြီးသားဖြစ်သွားတာအဲ့တော့သဟာသတာဆိုတာ born together အကြောင်းနဲ့အကျိုးစီတပြိုင်တည်းထွက်တာစိတ်ပေါ်လိုက်တာနဲ့သူကရုပ်ကိုထုတ်ပြီးသားဖြစ်သွားတယ်အဲ့တော့အချင်းညွတ်ပြောရမယ်ဆိုရင်ပူပန်နေတဲ့စိတ်ဟာပူတဲ့ရုပ်ကိုပဲထုတ်အေဂျင့်နဲ့စိတ်ကအေဂျင့်နဲ့ရုပ်ကိုထုတ်ယောဂဖြစ်တဲ့စိတ်ကယောဂဖြစ်စေတဲ့ရုပ်ကိုပဲထုတ်တယ်ယောဂကင်းတဲ့စိတ်ကယောဂကင်းတဲ့ရုပ်ကိုထုတ်တယ်အဲ့ဒီလိုဆက်ဆက်လိုက်တဲ့အခါကျတော့စိတ်ပိုင်းဆိုင်ရာကဒီတရားဓမ္မကိုနာရင်နာရင်နဲ့ကောင်းတဲ့စိတ်တွေဖြစ်လာတာအဲ့ဒီကောင်းတဲ့စိတ်တွေကမကောင်းတဲ့စိတ်ကြောင့်ဖြစ်နေတဲ့အပူရုပ်တွေကိုရှင်းပြလိုက်တာဘယ်ဟာမှပြဲနာမှမရှိတာကိုအရင်ဖြစ်နေတဲ့ယောဂဖြစ်နေတဲ့ယုတ်တရားအချိန်တန်တော့သူကပြတ်သွားတာနောက်ထပ်လာတဲ့ဟာတွေကကျမ်းမတန်းစွာနဲ့ယုတ်တိဖြစ်လာအဲ့တော့အဲ့ဒါလို့ဆက်ဆက်တယ်လို့အကြောင်းမဲ့တော့မဟုတ်ဘူးခဏစိတ်နှလုံးကြည်လင်အေးမြသွားလို့ရှင်အဲ့ဒီစိတ်နှလုံးကြည်လင်အေးမြခြင်းဟာယုတ်တရားပေါ်မှာတက်ရောက်တယ်ချို့တက်ရောက်မှုကချက်ချင်းဖြစ်တယ်အဲ့ဒါကိုစိတ်တစေရတိကဓမ္မာဒုရိယတဏ္ဍမဖြစ်တဲ့စိတ်စေရတိတရားတွေဟာစိတ်တသမုဋ္ဌာဏနာရူပနာစိတ်ကြောင့်ဖြစ်တဲ့ယုတ်တိသာသတာတတိနဲ့ခြေစပြူတယ်ဆိုတာချက်ချင်းထုတ်တယ်လို့ပြောတာနော်အဲ့တော့ကြည်လင်အေးမြကြည်လင်အေးမြတဲ့စိတ်ဟာကြည်လင်တဲ့ယုတ်ကိုထုတ်လိုက်ယောဂကင်းတဲ့စိတ်ကယောဂကင်းတဲ့ယုတ်ကိုထုတ်တယ် healthy mind produce healthy body ပေါ့ဒါမျိုးပြောတာเนาะချက်ချင်းထုတ်တာအဲ့ဒါကြောင့်မို့လို့ပတာစာရီယူပြုတ်ထားလဲဒါပဲရှင်မကတ်တဘာလို့ဘုဇင်တရားနာလို့ကျမ်းမာသွားတာဆိုတော့လဲဒါပဲဒီတရားနာလိုက်တဲ့အခါမှာရှင်ထဲမှာခြင်းနဲ့တဲ့ပီတိတွေဖြစ်လာအဲ့ဒါအနေပြီးတော့ပြန်ကြမှာတော့သူကတွန်းထုတ်လိုက်တာနကုလပိတာတကအီးနကုလမတာတကမအီးကနေနာပါချပြီးတော့ပြောတာဒါလဲနားထောင်ရင်နားထောင်ရင်နဲ့စိတ်တွေပေါ်ပါသွားပြီးယောဂပျောက်သွားတာပဲတူတယ်ခိရိမန္တယဟန်လည်းပဲခိရိမန္တသင်ညာ7ပါးကိုနာရင်နာရင်နဲ့ပေါ်ပါပြီးယောဂပျောက်သွားတာမြတ်စွာဘုရားတော့တမဘတ်စွာအနဲ့ယောဂပြောက်အောင်အာယုသင်္ခါရတမဘတ်နဲ့တွန်းလှန်ထားတယ် ဓာရီဟာတကယ်ရှိခဲ့တဲ့အခြေအနေတွေတကယ်ဖြစ်နိုင်တဲ့အခြေအနေဘာကြောင့်ဖြစ်နိုင်လဲဆိုတာခုနစိတ်နဲ့ရုပ်ဟာဆက်ဆက်နေတယ်နော်ကာယနဲ့စိတ်ဓာတ်ဒီနှစ်ခုကတွဲဖက်နေတာဖြစ်တယ်စိတ်တဲ့ဘက်ကကျမ်းမာလို့ရှိရင်လေဒီစိတ်ကသူ့အတူနေတာမဟုတ်ဘူးကျမ်းမာတဲ့စိတ်သည်ကျမ်းမာတဲ့ရုပ်ကိုထုတ်တယ်မကျမ်းမာတဲ့ရုပ်ဟာအချိန်တန်တော့ပြတ်သွားတယ်ခုကလေးပြောရင်ဆဲလေးတွေပေါ့နော်ဟဲ့ဒီစရီကိုစိတ်ကနေပြီးတော့ဖြစ်စေအဲ့တော့စိတ်ကသာဖြစ်စေနိုင်တာလားလို့ဆိုမဟုတ်ဘူးလူရဲ့ခန္ဓာကိုယ်မှာရုပ်တွေကိုဖြစ်စေတာအကြောင်းလေးမျိုးရှိတယ်ဥဒုရဲ့အာဟာရရဲ့ဟောကံရဲ့စိတ်ရဲ့နာမိုင်းဆိုင်ရာကကံနဲ့စိတ်ရုပ်ပိုင်းဆိုင်ရာကဥဒုနဲ့အာဟာရအဲ့တော့ရုပ်ကိုထုတ်လို့တဲ့အကြောင်းတရားကနှစ်ခုရုပ်ကိုထုတ်လို့တဲ့နာမ်ကနှစ်မျိုးရုပ်ကိုဖြစ်စေတဲ့နာမ်ကနှစ်မျိုးပါတော့ဆိုရင်ကံနဲ့စိတ်ရုပ်ကိုဖြစ်စေတတ်တဲ့ရုပ်ကလည်းနှစ်မျိုးဥတုနဲ့အာဟာရအစားကောင်းလေးစားရလို့ရှိရင်လည်းလူဟာလန်းဆန်းတာပဲရာသီဥတုလေးကောင်းရင်လည်းလန်းဆန်းတာပဲထုတ်တာပဲလေထုတ်တာကွာရနေမိလို့အိမ်ထဲကြီးပဲနေရလို့ရှိရင်လည်းတူတယ်ကပလန်ဆန်းတော့အော်အပြင်ထွက်လိုက်တဲ့ကသူလည်းလန်းဆန်းသွားမှာပေါ့ဒီလိုပေါ့တခုခုအဲ့တော့လန်းဆန်းမှုတွေဒါမို့ပြောကြတယ်မို့လားလေကောင်းလေတန်းရှူလိုက်လို့ရှိရင်ကျမ်းပါတယ်ဆိုပင်လည်းသွားပြီးလေရှူတဲ့လူရှိသေးတယ်ယုတ်ကလည်းလူယုတ်ကနေပြီးတော့ယုတ်ကိုအကျိုးပြုတယ်နန္တရားလည်းယုတ်ကိုအကျိုးပြုတယ်ဆိုတူညီသောအကျိုးပြုမှုတွေရှိနေတယ်ဥတုနဲ့အာဟာရဆိုတဲ့ယုတ်တရားသည်လူရဲ့ခန္ဓာကိုယုတ်ပိုင်းဆိုင်ရာကိုအကျိုးပြုတယ်ထို့တူပဲကံနဲ့စိတ်ကံနဲ့စိတ်ကလည်းဒီနန္တရားနှစ်မျိုးသည်ရုပ်ကိုကြိုးပြတယ်အဲ့ဒီမဲ့ကံဆိုတာကတော့အတိတ်ကလုခဲ့တာနဲ့ပတ်သက်တယ်ပေါ့ခုခေတ်လုထတယ်ခုဘဝလုထတယ်မတူအတိတ်ကလုခဲ့တာတွေပါတယ်ခုဘဝလည်းလုတဲ့ဟာကလည်းအကျိုးပေးတာပါပဲပေးနိုင်တယ်ပေါ့နော်သို့သောအတိတ်ကလည်းပို့ပြီးတော့ပတ်သက်တယ်ပေါ့ရစိတ်ဆိုတော့အခုဖြစ်အခုရုပ်ထုတ်တာသူကခုဖြစ်ခုထုတ်တာသူကဘာလို့ဆိုရင်စိတ်ဖြစ်လိုက်တဲ့အချိန်မှာစိတ်ကြောင့်ဖြစ်တဲ့ရုပ်ဟာချက်ချင်းဖြစ်တာဒါကြောင့်မို့သဟဇာတာပစ္စယောလို့ခေါ်တာအကြောင်းတရားသည်အကျိုးတရားနဲ့အကျိုးတရားသည်အကြောင်းတရားနဲ့အတူတကွာပွေဖွာလာတယ်ဖြစ်နိုင်ပါမလားဖြစ်နိုင်တယ်ဥပမာပါနဲ့ပေးထားတော့ဆိုစီမီနဲ့ဥပမာပေးထားတယ်ပฏิပဆိုတဲ့မီးလေးသူပေါ်လိုက်တာနဲ့မီးလေးလင်းတာနဲ့အမောင်ပြောက်သွားတယ်ဒါသူ့ရဲ့တက်ရောက်မှုပဲเนาะသူ့ရဲ့တက်ရောက်မှုပဲမီးတော့ကလေးပေါ်တာနဲ့အယောင်လဲချက်ချင်းရောက်လာတာဒါသူ့ရဲ့တက်ရောက်မှုလို့ခေါ်တယ်ချက်ချင်းဖြစ်တာလေအဲ့ဒါစိတ်ကလည်းရုပ်ကိုထုတ်ရင်အဲ့လိုချက်ချင်းဖြစ်တယ်အဲ့ဒီနီးနဲ့ဖြစ်နိုင်တယ်လို့ဒီလိုမှားရတာပေါ့နော်အဲ့တော့နေပတ်သက်ပြီးတော့ကျမ်းမာရေးနဲ့ဓမ္မဒေသနာဆေးဆိုတဲ့ဆေရွန်ကျောင်းတကာကြီးနာရဝိန်တထေးဟာအကြီးကျယ်ပဲကျမ်းမာမှာဖြစ်ခဲ့ဘူးလူဆိုတာတော့ဖြစ်တတ်တဲ့သဘောပါပဲနော်အဲ့ဒါကျမ်းမာနာတော့မဟုတ်ဘူးအဲ့ဒါနေပတ်သက်ပြီးတော့အနာထဘိနိကတုတ်ဆိုတာလေးကိုမတန်နိုင်ကြည့်အောင်အဲ့ဒီတုတ်တန်ကတန်ယုတ်တနေကေမှာပါရှိတယ်နာရဝိန်တထေးရဲ့ကျမ်းမာရေးနဲ့ရှင်သာရိပုတ္တရာရဲ့ဓမ္မဒေသနာဆေးနာရဝိန်တထေးကြီးဟာ မကြမ်းပါဘူးဆိုတော့စားရဲမှာဘလို့သတ်မှတ်ထားတော့အနန္တပိဏိကောဂါပတိအဘာတိကောဒုက္ခိတောပါဠကိလနောဒီစကလုံးသုံးလုံးနဲ့ပြောတာအဘာတိကဆိုတကူလုံးနာကျင်ကြိုက်ခဲနေတဲ့ယောဂဖြစ်တယ်အဘာရနဲ့အတင်ငါဆိုပြီးတော့ယောဂနှစ်မျိုးခွဲပြတ်ထားတာလည်းရှိတယ်အဘာရဆိုတဲ့ယောဂကတော့မလုံနိုင်မရှာနိုင်တော့လူတကူလုံးနာကျင်ကြိုက်ခဲနေတာကိုအဘာရလို့ခေါ်ပြီးတော့အတင်ငါဆိုတာတော့တရှောင်းရှောင်းဖြစ်နေတဲ့အခုကြီးပြောမစို့စီဂျိုယောဂမျိုးတွေတို့သွေးတို့ယောဂမျိုးတွေတို့နားနေတာတော့မဟုတ်ဘူးเนาะပြောင်းနိုင်ဘူးဒါပေမဲ့အများရန်ဆေးတဲ့နေရာတဲ့အဝရနဲ့အတင်ငါလို့ယောဂနှစ်မျိုးခွဲထားလည်းရှိတယ်အဲ့တော့နာရဝိန်တတိဖြစ်နေတာအိယာကကိုမထနိုင်အောင်အဘာတိကောတကုလုံးယောဂနေစေဒုက္ခိတောဒုက္ခရောက်နေတယ်ဘာလကိလံတော့အပြင်းထန်မမကျန်ဖြစ်နေတယ်အဲ့လိုဖြစ်နေတဲ့အခါမှာရှင်သာရိပုတ္တရာကသူကချိန်ညိုတယ်စိတ်ကတအားချိန်ညိုတယ်အကြောင်းတကားအဲ့ကြောင့်မှရှင်သာရိပုတ္တရာလည်းရှိနေတာဖြစ်တော့အိမ်ကလူတယောက်ကိုလွှတ်လိုက်တယ်နာရဝိန်တိမကြမ်းမှာအေးရတဲ့လဲနေပါတယ်ရှင်ပြားကိုရှ िख ိုးပါတယ်လို့တွားပြီးတော့သတင်းပို့ခိုက်ပြီးရှင်ပြားတနာတဲ့အနေနဲ့တပီးတော့အိမ်ကိုကြွပေးပါအောင်လို့ဆိုရှောက်ခိုင်းလိုက်တယ်အဲ့တော့အဲ့ဒီလူကစေရုံအကြောင်းတွားပြီးတော့နာရဝိန်တတိရှောက်ထားတာကိုရှင်သာရိပုတ္တရာရှောက်လိုက်တော့ရှင်သာရိပုတ္တရာရှင်အနန္ဒာကိုခေါ်ပြီးတော့နာရဝိန်တတိအိမ်ကိုကြွသွားတယ်နာရဝိန်တည်းအိမ်ရောက်တဲ့အခါကျတော့ပထမဆုံးကတော့ဒါကျမ်းမကြီးမေးတာပေါ့ဒါထုံးစံတာရှင်ကကျမ်းမကြီးမေးတာဘယ်လိုမေးတော့ဆိုကစ္စီဂဟပတိကစ္စီတိဂဟပတိခမဏိယံခမဏိယံကစ္စီခမဏိယံဆိုကျမ်းမပါရလားကစ္စီယပနိယံမြတ်တာပါရလားဆိုဒီစကားလုံးလေးနဲ့မေးတာဟောအယူမေးတဲ့သဘောမျိုးပါပဲအဲ့တော့ခမဏိယနဲ့ယပနိယဆိုဘာပြောတာလဲခမဏိယဆိုတာဒီလူဆိုတာလူရဲ့ခန္ဓာကိုယ်မှာပင်မမှုတွေရှိတယ်လူကခံနိုင်နေလို့မသိကြတာခံနိုင်နေတာလူကအဲ့ဒါကိုခမဏိယခံနိုင်ရှိရလားလို့မေးတာပဲယပနိယနေလို့ထိုင်လို့မြတ်မြတ်တတာဖြစ်ခဲ့လားအဲ့ဒီဘေးကုန်ပေးတာခမဏိယယပနိယဆိုပမာစကားမှာကြံခန့်သာလို့မပါဤလို့ဆိုအဲ့ဒါပေါ့နော်ကြံခန့်ကျမကြီးကြံခန့်သာတယ်ခမဏိယလုံနိုင်နေ၊ကိုင်းနိုင်နေ၊သွားနိုင်နေ၊လာနိုင်နေ၊အမောခံနိုင်နေဒါတွေကကြံခန့်သာခမဏိယဆိုတဲ့မကြမ်းပါဘူးဆိုရင်မလုံနဲ့လှုပ်တာနဲ့မောနေအဲ့ဒါဒီမေးတယ်မေးပြီးတော့ကစ္စည်းဒုက္ခဝေဒနာပဋိကမန္တိဘယ်လိုလဲယောဂခံစားနေရတဲ့ယောဂဟာဝေဒနာဟာဟိုနောက်ဆုတ်ရလားရှေ့တိုးသလားပြောက်ကင်မဲ့နေထားရောရှိသလားအဲ့လိုဒါထုံးစံတဲ့ပါဠိတော်မှာဒီတိုင်းပဲမေးတာအမြဲတမ်းယောဂတိုးသလားယောဂအခြေအနေဘယ်လိုရှိလို့ပြောင်းမဲ့အနေထားမြင်ရလားဆိုမေးတဲ့အခါနာရဝိန်တတိယနမေဗန္တိခမဏိယံတပည့်တော်မခံနိုင်ဘူးဖျားနမေယပနိယံနေရာထိုင်ရတာမမြတ်တာဘူးပြောင်းမဲ့သဘောလည်းမရှိပါဘူးတဲ့ယောဂအရှိတိုးနေနောက်ဆုံးတာမတွေ့ရပါဘူးနဲ့အဲ့လိုလျှောက်တဲ့အခါကျတော့ရှင်သာရိပုတ္တရာဓမ္မတေသနာဆေးတိုက်ကြွေးတာသူတိုက်ကြွေးပုံနဲ့ရှင်းရှင်းလေးနော်ဓမ္မတေသနာဆေးတိုက်ကြွေးပုံကဘာလို့ပြောတော့ဆိုနာတဝိတတိကြီးကိုအားပေးစကားပြောတာပေါ့ဖယားကိုမကြည်ညိုတဲ့စိတ်ရှိတဲ့တမန်လူတယောက်ဟာတဲ့ဖယားပေါ်မှာအမြင်မကြည်တဲ့မုန်းတိတဲ့စိတ်တွေကြောင့်မလို့သိရင်အပယ်လာနိုင်တယ် တင်တကာကြီးမှာဖះကိုမကြည်ညိုတဲ့စိတ်မရှိဘူးတဲ့ဖះကိုကြည်ညိုတဲ့စိတ်တိဟာတင့်တဏ္ဍမအပြည့်ဝရှိနေတယ်နော်အပြည့်ဝရှိနေတာကိုစိတ်ထဲကနေပြီးတော့ဆင်ញင်နှလုံးသွင်းကြည့်လိုက်လို့ရှိရင်ခဏအတွင်းလေးမှာဆင်ញင်တဲ့အချိန်အတွင်းမှာပဲယောဂပျောက်သွားနိုင်ပါတယ်ဖះကိုမကြည်ညိုစိတ်တည်များတဲ့ပုဂ္ဂိုလ်တယောက်ဟာထိုမကြည်ညိုစိတ်ကြောင့်ကဲကိုကြာသွားနိုင်တယ်အဲ့ဒီမကြည်ညိုစိတ်ဟာเจ้าတကာကြီးမှာမရှိဘူးတဲ့ကြည်ညိုတဲ့စိတ်တည်မြတ်စွာဘုရားအပေါ်မှာနှစ်နှစ်ကာကကြည်ညိုတဲ့စိတ်တည်ရှိနေတယ်အဲ့ဒီကြည်ညိုတဲ့စိတ်တည်ကိုနော်နှလုံးသွင်းလိုက်ပါနှလုံးသွင်းလိုက်လို့ရှိရင်ယောဂဝိရဏပျောက်သွားပါလိမ့်မယ်ဒါဒီတခေါင်းကနေစပြောပြီးတော့တရားဓမ္မနဲ့ပတ်သက်ပြီးမယုံကြည်တဲ့ပုဂ္ဂိုလ်တယောက်ဟာအပင်ငယ်တည်သွားရင်အပင်ငယ်ကျသွားနိုင်တယ်အဲ့ဒီလိုမကြည်ညိုတဲ့စိတ်เจ้าတကာကြီးမှမရှိဘူးတဲ့တရားဓမ္မနဲ့ပတ်သက်ပြီးတော့အသိဉာဏ်နဲ့ကြည်ညိုတဲ့စိတ်တွေရှိနေတယ်အဲ့ဒါကိုနှလုံးသွင်းလိုက်မယ်ဆိုရင်ယောဂပျောက်သွားပါတယ်နှလုံးသွင်းခိုင်းနေတာသူကယောဂါကိုပဲကြည်ပြီးတော့တပည့်တော်မသက်သာဘူးဖះဆိုတာတွေးနေတာဟုတ်အဲ့ဒါတွေကိုခဏဖြောက်ခိုင်းပြီးတော့ဒီတရားဘက်ကိုဥလက်ပေးတာပဲမှားတော့နော်နောက်တစ်ခါတန်ဃာရေပေါ်မှာမကြည်ညိုတဲ့စိတ်များတဲ့ပုဂ္ဂိုလ်တယောက်ဟာထိုမကြည်ညိုခြင်းကြောင့်တည်တဲ့နောက်မှာမကောင်းတဲ့ဘဝရောက်နိုင်တယ်အကြောင်းတကားကြီးမှာအဲ့ဒီစိတ်မျိုးမရှိဘူးတဲ့တန်ခါးလေးပေါ်မှာချညိုတဲ့စိတ်အမြင်ကြည်တဲ့စိတ်တွေရှိနေတယ်အဲ့ဒါကိုနှလုံးသွင်းလိုက်ပါသွင်းလိုက်ရင်ယောဂပျောက်သွားပါလိမ့်မယ်တမန်လူတယောက်ဟာကိုချင်းသီလပြက်ပြားနေတယ်အဲ့ဒီကိုချင်းသီလပြက်ပြားမှုကိုအကြောင်းပြုပြီးတော့သူဟာတည်သွားလို့ရှိရင်မကောင်းတဲ့ဘဝရောက်နိုင်တယ်တဲ့เจ้าတကာကြီးမှာကိုချင်းသီလပြက်ပြားတာလုံးဝမရှိဘူးတဲ့အရိယသူတော်စင်းနေမျက်နှိုးတဲ့သီလကိုမျက်မျက်နှိုးနှိုးထိမ့်သိမ့်ဆောင်ဆောင်နေတာဖြစ်တယ်အနာရိသတိကသူကတောတပံကိုတောတပံဆိုတော့ဖះပေါ်မှာနှစ်နှစ်ကာကကြုံကြည်ညိုတယ်တရားပေါ်မှာအတိညာနဲ့နှစ်နှစ်ကာကြည်ညိုတယ်သံဃာပေါ်မှာနှစ်နှစ်ကာအတိညာနဲ့ကြည်ညိုတယ်ငါးပါးသီလကိုမျက်မျက်နှိုးနှိုးထိမ့်သိမ့်ဆောင်ရှောက်တယ်ငါးပါးသီလမျက်နှိုးတယ်ဆိုတာအသက်တည်းတန်ဖိုးထားတာပြောနော်အသက်နဲ့ငါးပါးသီလလဲရမယ်ဆိုရင်အသက်ဖယ်အသိခံမယ်ငါးပါးသီလအပြည့်မခံဘူးဆိုတဲ့အနေထားပြောဆိုတော့အဲ့ဒါဟာသောတပန်ပုဂ္ဂိုလ်ဒီမှာရှိတဲ့အယီချင်းလေးရလို့ပြောတယ်သူရဲ့ကြည်ညိုမှုကခိုင်မာတယ်။ဖះပေါ်မှာကြည်ညိုမှုကခိုင်မာတယ်။တရားပေါ်ကြည်ညိုမှုကခိုင်မာတယ်။ဘယ်သူဖြစ်လို့မှမပြည့်ဘူး။တန်ခါပေါ်ကြည်ညိုမှုကခိုင်မာတယ်။အရိယကန္တာသီလဆိုတာ၅ပါးသီလနဲ့ပတ်သက်လာလို့အထီးမခံတဲ့ပုဂ္ဂိုလ်တွေ။နော်။လုံးဝအဖြစ်မခံတဲ့ပုဂ္ဂိုလ်။အဲ့ဒါတွေကိုတစ်ခုချင်းပြေးပြီးဒါကိုစဉ်းစားလိုက်ပါယောဂပျောက်သွားပါလိမ့်မယ်။နောက်တစ်ခါမကင်7ပါးလို့ခေါ်တဲ့နေရာရှိတယ်မကင်က10ပါးပဲများသောအားဖြင့်သိကြတယ်အဲ့တော့မကင်7ပါးနဲ့လည်းပဲကျောင်းပျောက်အောင်အချိန်တစ်ခုရဆက်ပြီးတော့ရှင်သာရိပုတ္တရာကဟောတယ်ဓမ္မဒေသနာအစအတွက်ကြီးတယ်အခုကတော့သောတပန်နေရတဲ့အင်္ဂယက်၄မျိုးနဲ့ကျောင်းကပျောက်တဲ့ကျောင်းကပျောက်အောင်လို့နှလုံးသွင်းစဉ်းစားမှုတိုက်တော့နာဖြစ်တယ်အဲ့ဒီမဂ်ကင်10မျိုးဆိုတာဘာတွေတုံးဆိုလို့ရှင်တမဒိဋ္ဌိတမသင်္ကပ္ပတမဝါစာတမကမ္မန္တာတမအာဇီဝတမဝါယမတမတတိတမသမာဓိနောက်မှာတမညာနာနဲ့တမဝိမု ക്തി ဆိုတာနှစ်ခုထပ်ထည့်လိုက်တယ်မဂ်ကင်10ပါတမညာနာနဲ့တမဝိမု ക്തി အဲ့ဒါတမပိုင်းက10ခုမိစ္ဆာဆိုတာရှေးက ဝိသေသနာပုဂ္ဂိုလ်ပြောင်းလိုက်တဲ့အခါမိစ္ဆာဒိဋ္ဌိဆိုတာ၄နေစားပြီမိစ္ဆာညာနာမိစ္ဆာဝိမုတ်တိဆို၁၀ခုအဲ့ဒါနဲ့ဒီ၁၀ချက်နဲ့ကိုင်ပြီးတော့လည်းပဲရှင်သာရိပုတ္တရာတခုချင်းသူ့ကိုအာပိစကပြောတာဓမ္မဒေသနာဆေးတိုက်ကြွေးတာပေါ့နော်မိစ္ဆာရှိတဲ့မိစ္ဆာဒိဋ္ဌိမှားယွင်းတဲ့အမြင်ရှိတဲ့ပုဂ္ဂိုလ်တယောက်ဟာသိဆုံးသွားလို့ရှိရင်အပေရောက်သွားနိုင်တယ်။သင်တတိမှာမိစ္ဆာဒိဋ္ဌိသင်ကျောင်းတကာကြီးမှာမိစ္ဆာဒိဋ္ဌိဆိုတာမရှိဘူး။တမ္မာဒိဋ္ဌိမှန်ကန်တဲ့အမြင်နေရှိနေတာမဟုတ်လား။အဲ့ဒါကိုနှလုံးသွင်းလိုက်ပါ။နှလုံးသွင်းလိုက်လို့ရှိရင်တခဏအတွင်းယောဂပျောက်တော့ပါတယ်။ထို့တူပဲမိစ္ဆာသင်္ကပ္ပအတွေးတွေမှားယွင်းနေတဲ့ပုဂ္ဂိုလ်တယောက်မကောင်းတဲ့အကုသိုလ်အတွေးတွေလွှမ်းမိုးထားတဲ့ပုဂ္ဂိုလ်တယောက်ဟာသိဆုံးရင်ပင်ငယ်ရဲ့ရောက်သွားနိုင်တယ်။သင်ကျောင်းတကာကြီးမှာမိစ္ဆာသင်္ကပ္ပဆိုရဲအကုသိုလ်အတွေးတွေမရှိဘူး။တမာသင်္ကပ္ပဆိုရဲကုသိုလ်အတွေးတွေပဲရှိတယ်။ဒါကိုစဉ်းချင်းစဉ်းစားလိုက်တာနဲ့ယောဂဝေဒနာပျောက်သွားနိုင်ပါတယ်။မိစ္ဆာဝါစာမမမကံပြောဆိုတတ်တဲ့ပုဂ္ဂိုလ်တယောက်ဘုဒ္ဓဝါဒဖရုဒ္ဓဝါစာတမ္ပပလပပိတုနာဝါစာဖရုဒ္ဓဝါစာတမ္ပပလပအဲ့ဒါကိုမိစ္ဆာဝါစာလို့ခေါ်တယ်ဖေဆိုတဲ့ရေးတာလည်းဖြစ်တာပဲဖရုဒ္ဓဝါစာနော်ပဇက်ကပြောမှမဟုတ်လက်နဲ့ရေးပြောတာလည်းတူတူပဲပဇက်ကဆဲမှမဟုတ်လက်ကနေရေးဆဲတာလည်းတူတူပဲအဲ့ဒီမိစ္ဆာဝါစာတွေရှိတဲ့ပုဂ္ဂိုလ်တယောက်ဟာအဲ့ဒီမိစ္ဆာဝါစာကြောင့်အပင်ငယ်ရောက်နိုင်တယ်တဲ့သိတဲ့အခါသင်ကျောင်းတကာကြီးမှာအဲ့ဒီမိစ္ဆာဝါစာမျိုးလုံးဝမရှိဘူးတဲ့။တမ္မဝါစာမနာပဲပြောတယ်ဂုံးမတိုက်ဘူးမဆဲဘူးအကျိုးမရှိတာတွေမပြောဘူးဆိုတဲ့တမ္မဝါစာနဲ့နေတော့ဒီတရားကိုစိတ်ထဲမှာနှလုံးသွင်းပြီးဆင်ခြင်ကြည့်လိုက်ပါတဲ့ခဏလေးအတွင်းယောဂပျောက်သွားနိုင်ပါတယ်ပျောက်သွားနိုင်ပါတယ်လို့ပဲပြောတာเนาะပျောက်သွားနိုင်ပါတယ်ဒါကိုစဉ်းစားပါလူကတခါတလေယောဂမေ့တိုင်းယောဂတက်တာတော့သိကြတယ်เนาะအဲ့တော့လုံးဝပျောက်သွားဖို့ကြတော့ခဏကစိတ်ရဲ့ခိုင်မမှုကပို့အရေးကြီးတာပေါ့เนาะတော့တခဏအတွင်းမှာတော့လေယောဂပျောက်သွားတယ်ထို့တူပဲမိစ္ဆာကမ္မန္တဆိုတာမယွင်းတဲ့အလုပ်တွေလုပ်တယ်ကိုရီးလေးရောက်သူများတဲ့တတ်တယ်သူများဥစ္စာခိုးတယ်သူတို့ကသားမယပြစ်မှားတယ်ဆိုရယ်အဲ့ဒါလုပ်တဲ့ပုဂ္ဂိုလ်တွေကသိလို့ရှိရင်ကောင်းရသူကတိမရောက်နိုင်ဘူးတဲ့အပင်ငယ်ရောက်နိုင်တယ်သင်ကျောင်းတကာကြီးမှာမိစ္ဆာကမ္မန္တဆိုတာမရှိဘူးတမန်ကမ္မန္တဆိုတဲ့မကန်နဲ့ကောင်းတဲ့ကုသိုလ်အလုပ်တွေသာလုပ်တာဖြစ်လို့ဒါကိုစဉ်းစားလိုက်ပါစဉ်းစားလိုက်တခဏအတွင်းမှာယောဂပျောက်သွားနိုင်ပါတယ်ကျမ်းမာသွားနိုင်ပါတယ်လို့ပြောတယ်ထို့တူပဲမိစ္ဆာအာဇီဝဆိုတာဒုစရိုက်နဲ့အသက်မွေးတာဒုစရိုက်နဲ့အသက်မွေးတယ်ဆိုတာခုနပြောတဲ့ကာယကံကာယဒုစရိုက်3မျိုးဝစီဒုစရိုက်4မျိုးအသက်မွေးဝမ်းကြောင်းအတွက်အဲ့ဒါကိုသုံးချရင်မိစ္ဆာအာဇီဝဖြစ်တယ်နော်ဒုစရိုက်နဲ့အသက်မွေးတယ်ခေါ်တယ်အဲ့ဒီမိစ္ဆာအာဇီဝဆိုတဲ့အကုသိုလ်နဲ့အသက်မွေးမှုအသက်မွေးတဲ့ပုဂ္ဂိုလ်ဟာမိစ္ဆာအာဇီဝကြောင့်အပင်ငယ်ရောက်သွားနိုင်တယ်။ဒါပေမဲ့လို့သင်ကျောင်းတကာကြီးဟာမိစ္ဆာအာဇီဝနဲ့အသက်မွေးတာမရှိဘူးတဲ့ကုသိုလ်နဲ့ပဲပြည့်ကင်းတဲ့အသက်မွေးတာတွေနဲ့အသက်မွေးနေတော့အဲ့ဒါကိုစဉ်းစားလိုက်တာနဲ့ပဲယောဂပျောက်သွားနိုင်ပါတယ်။ဒါကိုနှလုံးသွင်းဆင်ခြင်ပါလို့ပြောတာနောက်သမဝယာမနဲ့မိစ္ဆာဝယာမမိစ္ဆာဝါယမအကုသိုလ်နဲ့ပတ်သက်တဲ့လုံလဝိရိယတွေအကုသိုလ်လုံးလုံးဖို့လုံလဝိရိယတွေဆိုရယ်မိစ္ဆာဝါယမရှိတဲ့ပုဂ္ဂိုလ်တယောက်ဟာမိစ္ဆာဝါယမကိုအကြောင်းပြုပြီးတော့အပင်ငယ်ရောက်သွားနိုင်တယ်။သင်ကျောင်းတကကြီးမှာတော့မိစ္ဆာဝါယမမရှိဘူး။တမ္မာဝါယမတွေရှိတယ်။ဒါကြောင့်တမ္မာဝါယမကိုဆင်ញင်နှလုံးသွင်းပြီးတော့စိတ်ထဲမှာကျဉ်းတတ်တဲ့ပီတိဖြစ်လိုက်လို့ရှိရင်ယောဂဝေဒနာတွေကတက်တာသွားပါလိမ့်မယ်။ပျောက်ကင်းသွားပါလိမ့်မယ်။ထို့တူပဲမိစ္ဆာတတိမိစ္ဆာတတိဆိုတာအကုသိုလ်နဲ့ပတ်သက်တဲ့တတိယနေတာလေ အကုသိုလ်လုံးလို့ဖို့တတိယရာတွေအကုသိုလ်နဲ့ပတ်သက်တဲ့တတိတွေအကုသိုလ်စိတ်ဖြစ်တာတွေပေါ့အဲ့ဒီအကုသိုလ်စိတ်ဖြစ်မှုတွေဟာအပင်ငယ်ရောက်စေနိုင်တယ်တဲ့သင်္ချောင်းတကကြီးမှာအဲ့ဒီမိစ္ဆာတတိဆိုကင်းနေတာမတတိနဲ့နေတာဖြစ်တယ်ကုသိုလ်ပဲမှာပဲကောင်းတဲ့တတိတွေရှိနေတာဖြစ်တော့ကြောင်းအဲ့ဒါကိုနှလုံးသွင်းစဉ်းကျင်လိုက်တာနဲ့ယောဂဝေဒနာပျောက်သွားနိုင်ပါတယ်မိစ္ဆာတမာတိအကုသိုလ်နဲ့စိတ်တည်ငြိမ်မှုအကုသိုလ်လုံးလုံးပြီးတော့စိတ်တည်ငြိမ်မှုဒါအကုသိုလ်လုံးနဲ့ကလည်းစိတ်တည်ငြိမ်မှုရှိတယ်လေငားများနေတဲ့လူတွေဆိုရင်တော့သူတို့တမာတိရနေတာအဲ့ဒီမှာအကုသိုလ်တမာတိကလည်းဘယ်ငယ်ရဲ့ကိုရောက်စေနိုင်တာပဲအကြောင်းတကားကြီးမှာမိစ္ဆာသမာဓိမရှိဘူးတမ္မာသမာဓိဆိုရက်ကုသိုလ်နဲ့ပတ်သက်တဲ့သမာဓိတွေပဲရှိတယ်ဒါကိုဆင်ញင်လိုက်ရင်လေရောဂါဝေဒနာတွေတသက်ပြောင်းပြင်သွားနိုင်ပါတယ်မိစ္ဆာညာနာကလင်ကကြီးအတိမျိုးတွေတကယ်ညာကတော့အကုသိုလ်ရဲ့လို့မရှိပါဘူးတော့မဟုတ်တာလောက်တာလည်းပဲဒုတိယညာမဟုတ်တာလောက်တဲ့နေရာမှာလည်းညာပြေးတဲ့လူတွေရှိတယ်လေညာနဲ့တူလို့ပြောတာအမှားတော့ပညာဆိုတော့ကုသိုလ်ပဲယူတယ်အဲ့ဒါကိုမိစ္ဆာညာလို့ခေါ်တယ်သူများကိုဒုက္ခပေးဖို့လူတွေကိုဘယ်လိုဒုက္ခပေးရမလဲလို့မကောင်းတဲ့ဘက်ကတွေးမကောင်းတဲ့ဘက်ကလှုပ်တယ်ညာမျိုးတွေအဲ့ဒါမျိုးတွေဟာဒီလိုမကောင်းတဲ့ဘက်ကိုလှုပ်တဲ့မိစ္ဆာညာနေဟာတင်ပင်ငယ်ကိုရောက်စေနိုင်တယ်။တင်ကြောင်းတကကြီးမှာမိစ္ဆာညာဆိုတာမရှိဘူး။တမာညာမရှိတယ်။အဲ့ဒါကိုဆင်ញင်နှလုံးသွင်းလိုက်လို့ရှိရင်ယောဂဝိနာတက်တာသွားနိုင်ပါတယ်။နောက်မိစ္ဆာဝိမု ക്തി နဲ့တမာဝိမု ക്തി ကိုကိုမလွတ်မြောက်ဘဲနဲ့လွတ်မြောက်တယ်လို့အထင်တာမာရွင်းတဲ့အထင်တစ်ခုပေါ့။ဥပမာမဲ့ကောင်းငင်ဘုံရောက်လို့ရှိရင်တန်တရာလွတ်တယ်လို့ထင်တယ်ကောင်းကင်ဘုံနဲ့တန်တရာတွင်မရှိနေသေးတာဘဝကနေမကျွတ်လွတ်ပဲနဲ့ကျွတ်လွတ်တယ်လို့ထင်နေတာမိစ္ဆာဝိမု ക്ത အဲ့ဒီမိစ္ဆာဝိမု ക്ത ရှိနေရင်လည်းတန်တရာတွေကမလွတ်နိုင်ဘူးသင်ကြောင်းတကကြီးမှာမိစ္ဆာဝိမု ക്ത မရှိပဲနဲ့တမ္မာဝိမု ക്ത ပဲရှိတယ်မှန်ကန်တဲ့မိစ္ဆာဝိမု ക്തി ကင်းပြီးတော့တမ္မာဝိမု ക്തി ပဲရှိတယ်လို့မှန်ကန်တဲ့လွတ်မြောက်မှုသင်မှာရှိတယ်အဲ့ဒါကိုနှလုံးသွင်းဆင်ញင်ခြင်းအဖြစ်လည်းပဲတခဏအတွင်းမှာယောဂဝေဒနာပျောက်ခင်းသွားနိုင်ပါတယ်လို့ပฏิပတ်တံဘေးရဆိုတဲ့စကားလုံးကိုသုံးတာဌာနသောပฏิပတ်တံဘေးရတခဏအတွင်းမှာယောဂဝေဒနာပျောက်ခင်းသွားနိုင်တယ်လို့ငြိမ်းသွားနိုင်တယ်လို့အဲ့လိုရှင်သာရိပုတ္တရာအချက်၁၄ချက်အလုံးသောတပန်နေရတဲ့တောတပန်ကြီးရဲ့အင်္ဂါရက်၄ချက်ကြီးရဲ့မဂ်ကင်၁၀ပါးနဲ့ယန်းဒီကျောင်းတော်ကြီးကိုအာပိစကတရားဒေသနာဟောပြောလိုက်တဲ့အခါမှာနားဆိုင်ထောင်းနေရင်ကနေပြီးတော့စိတ်တက်တဲ့ကြည်နူးနေမထနိုင်တဲ့တကားရထနိုင်သွားတယ်။အဲ့ရတဲ့လဲနေတဲ့ပုဂ္ဂိုလ်ကအဲ့ဒါဖြောက်သွားတယ်။ဖြောက်သွားပြီးတော့ဆွမ်းမကပ်ပြီးရှင်သာရိပုတ္တရာတို့ရဲ့ကြည်စချတရားလေးနာပြီးရှင်သာရိပုတ္တရာတို့ကြောင်းပြန်သွားတယ်။ယောဂပျောက်သွားတယ်တဲ့။ဒါအနာထပိဋကသုတ်တန်တစ်ခုမှာ။ယောဂပျောက်သွားတယ်အလှဲ့တိတုဟာပြောဟောတယ်။ကြောင်းရောက်တဲ့အခါကျတော့မြတ်စွာဘုရားကရှင်နန္ဒာကိုမေးတယ်ပယ်သွားလဲ။တပည့်တော်တို့နာရဝိန်တတိမကျမ်းမှလို့သွားတယ်ရှင်သာရိပုတ္တရာကဒီတရားဒီတရားဟောတယ်ဆိုမြတ်စွာဘုရားသာရိပုတ္တရာသိတော်တာပဲသောတပန်တရားရနိုင်တဲ့အင်္ဂါရက်နဲ့မဂ်ကင်၁၀ပါးကိုအခုလို့သေးသေးရှင်းပြပြီးတော့ဟောတာဟာအမြတ်ကောင်းတယ်လို့မြတ်စွာဘုရားသာဓုခေါ်တယ်ဒီသုတ်တံမှာအရတုံးဆုံးသတ်ထားတယ်အဲ့တော့ဒီသုတ်တံအရာလည်းပဲမကျမ်းမမှာဖြစ်နေတဲ့အနာရဝိန်တထေးကြီးဟာဒီတရားနာလဲရလို့ကျမ်းပါတယ်ဆိုလို့ရှိရင်ကိုယ်ကိုယ်လည်းသူများအားပေးတာမရှိရင်ကိုယ်ကိုယ်လည်းအားပေးစကားနဲ့ တရားနှလုံးသွင်းမယ်ဆိုရင်လည်းကျမကြီးကောင်းသွားနိုင်စရာရှိပါတယ်နော်ဆေးရလည်းတော့အောင်ပါပေါ့ကျမကြီးရလည်းဒီလိုစိတ်ကျမကြီးရလည်းလောက်အောင်ပါကိုကျမကြီးရလည်းရှိတယ်အဲ့ဒါလို့ကျမကြီးနဲ့ဓမ္မဒေသနာဆေးနှစ်ခုစလုံးဟာယောဂဝိရဏသက်တာပြီးဒီကိုအကျိုးပြုတာတွေဖြစ်လို့တိုက်ကြွေးတဲ့ပုဂ္ဂိုလ်ရဲ့မေတ္တာစေရနာယောဂကုသပေးတဲ့ဆရာဝန်ဆရာမတွေရဲ့မေတ္တာစေရနာတွေယောဂပြောက်ဖို့အတွက်ပြားစွာအထောက်အပံ့ဖြစ်လို့ယောဂပြောက်သွားတဲ့အခါမှာရရှိတဲ့အကျိုးကျေးဇူးတွေကိုကြည့်ပြီးယောဂဝိရဏပြောက်အောင်လုပ်တဲ့မေတ္တာကရုဏာတရားတွေရဲ့စွမ်းသတ္တိချောင်းဖြစ်ရရဘဝမှာလည်းကိုယ်လည်းယောဂဝိရဏတွေကျင်းသွားနိုင်တယ်ပေါ့ယောဂဝိရဏ၄ရှင်ပါကုလားလို့အသက်160နေတာဘာယောဂမှမဖြစ်တာလဲရှိတယ်မဖြစ်ဘူးဆိုတော့ခုနလိုလူတွေပြောတဲ့ယောဂမျိုးမဖြစ်တာပြောတာကာယကယောဂစေတသိကရောဂယာနာမဖြစ်ခင်ကတော့ရှိမှာပေါ့နော်အဲ့လိုခန္ဓာရထားတဲ့ယောဂမျိုးတော့ရှိမှာအဲ့လိုအကျိုးကျေးဇူးတွေလောကကြီးမှာရနိုင်တာဖြစ်တော့ကြောင်မေတ္တာစေရနာဟာရသောအစွမ်းထက်တယ်ဆိုတာကိုမှတ်တမ်းတာယူပြီးတော့မြတ်စွာဘုရားရဲ့ဓမ္မဒေသနာဆေးတွေဟာယောဂဝိရဏပျောက်ဖို့အတွက်များစွာအကျိုးပြုတယ်ကျမရေဝန်နှန်းတွေရဲ့အာပိစကားဟာလည်းပိုထရောက်တယ်ယောဂဖြစ်တဲ့ပုဂ္ဂိုလ်တွေဟာကိုယ်ယောဂအတွက်စိုးရင်သောကတွေများနေကြတဲ့အခါမှာနှစ်သိမ့်စကားပြောပြမယ်ဆိုလို့ရှိရင်ဓမ္မဒေသနာလူနှစ်သိမ့်စကားကိုကြားရတဲ့လူနာဟာယောဂတဝက်မကပျောက်သွားနိုင်တယ်ဆိုတာလေသတိထားပြီးတော့နှစ်သိမ့်စကားဆိုကြဖို့ပေါ့နော်နှစ်သိမ့်စကားဆိုပြီးယောဂဝေဒနာပျောက်ကူညီဆောင်ရှောက်ချဖို့တိုက်တွန်းရင်ဒီတရားကိုဤကုန်ချော့ကြအောင်တရားချက်ခင်သူတော်စင်ပရိသတ်အပေါင်းတို့ဇမအေးနဲ့ဓမ္မဒေသနာဆေးအကြောင်းကိုနိုင်ယူမှတ်သားရသဖြင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတို့ရဲ့ဆက်ဆံမှုရှိနေတာကိုအလေးပေးသတိထားပြီးတော့ကျမရေးဆိုင်ရာကုသိုလ်များကိုကိုယ်တွေ့ရောသူများတွေ့ရောအသုံးချပြီးတော့စောင့်ရှောက်ပြီးကုသိုလ်ကောင်းမှုပြုနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့လိုက်တယ်အားလုံးတရားချက်ခင်သူတော်စင်ပရိသတ်အပေါင်းတို့ဒီတရားကိုနိုင်ယူမှတ်သားပြီးတော့ကိုယ်စီကိုယ်စီကုသိုလ်တရားပွားများအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း76အလုံးအယံပြုထားလိုက်အရှင်ဖေယားဖေယားတွေတော်တို့သည်ဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဖြင့်စင်ကျင်ပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလှတော်ကိုပေးလူရပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုဓာတဘဝုထုအစူစူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စူစူသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖိုးအဖွာဆရာသမားမှစ၍ကဝါသူကဝါသာလူနတ်မြမာတတ္တဝအများတို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်တည်း